Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016 February လ20ရက်စနေနေ့ညနေခင်း6:00ခွဲနေ9:00နာရီစီစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတက်ရိုက်ချိုးရနေပါပြီရှင်ကျွန်မနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကတော့ဝင်းမင်ပါကိုရဲကောင်နဲ့အတူဒီနေ့ထိတ်တန့်ရသတင်းတွေကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့လေပြားနိုင်ငံမှာ IS Islam စစ်သွေးကြွအဓိကပြစ်မှတ်တွေကိုအမေရိကန်ဘက်ကပြစ်ခတ်နိုင်ခဲ့ပါတယ်ဆီးရီးယားမှာတော့အပြစ်ရရေမအောင်မြင်တဲ့အပေါ်အမေရိကန်နဲ့ရုရှားတို့ကကြားဝင်ကြိုးပမ်းနေကြပါတယ်ဒီထိန်ဝင်ကြီးချုပ်အနေနဲ့ကတော့ EU မှာပြစ်ထိန်အထူးအဆင့်တန်းရပြီးမှမဲဆန္ဒရှင်တွေကိုစီရင်ဖို့စတင်နေပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါနဲ့လောက်ရေ
ကောင်းပါပြီရှင်စီရေးပฏิပခတွေပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းဖက်မှာအခုရက်ပိုင်းနှစ်ဖက်ရင်ဆိုင်မှုတွေခဏရပ်တန့်သွားပေမဲ့လို့စီရေးတင်မာနေဆဲဖြစ်ပါတယ
်ကျွန်တော်တို့မဖြစ်စေချင်တဲ့အရာကလူမျိုးရေးပฏิပခပုံစံမျိုးမဖြစ်စေချင်ဘူးဖြစ်တော့မှလည်းကျွန်တော်တို့အရင်ဆိုရင်လည်းအားလုံးငင်းငင်းချမ်းချမ်းဖြစ်စေချင်တယ်ပေါ့
ရှမ်းလူငယ်ကွန်ရက်ကစိုင်းနော်စိုင်းပါရှင်အပြောင်းဆုံးကိုတော့မကြခင်ကြားရမှာပါဒါအပြင်ပူပြင်း၆တွေ့တဲ့နေရာတိမရောက်ခင်မှာပဲမြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့မိလောင်မှုတွေကြောင့်ဆုံးရှုံးမှုတွေဟာမနစ်တနစ်လုံးထက်ပိုများနေတဲ့အပေါ်အစိုးရဘက်ကဘာသွေးဆောင်ရွက်နေပါသလဲအထည်ချုပ်လုပ်ငန်းနဲ့အထူးကစီးပွားရေးတိုးတက်လာတဲ့ကမ္ဘောဒီးယားနိုင်ငံဟာသူ့ရဲ့စီးပွားရေးကိုအသင်ပြောင်းဖို့ဘယ်လိုကြိုးစားနေသလဲဆိုတဲ့သတင်းနဲ့ကမ္ဘာအနှံ့ကူးစက်ပြန့်နှံ့လာနေတဲ့ Zika virus နဲ့ပတ်သက်လို့ကုလသမဂ္ဂကဘယ်လိုစီစဉ်နေသလဲဆိုတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနောက်ပိုင်းမှာကြားရဖို့ရှိပါတယ်ရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုဝင်းမင်းနဲ့ကိုရဲကောင်တို့ကပြောပြပေးကြပါအောင်ရှင
်။လီဗျားနိုင်ငံအနောက်ပိုင်းမှာအမေရိကန်စစ်လေယာဉ်တွေအနေနဲ့ IS Islam စစ်သွေးကြွအဖွဲ့တင်တန်းကြောင်းကိုတောက်ချာနေကတက်ခိုက်ခဲ့ရမှာအဓိကပြစ်မှတ်တွေကိုထိမှန်ခဲ့ပြီးအချမ်းဖက်တပ်သားအစ်ဒါဇင်နဲ့ချီတည်ဆုံသွားခဲ့ပါတယ်။တူနီရှားနယ်စပ်နားမှာဖြစ်တဲ့ဒီလေကြောင်းတိုက်ပွဲတွေမှာဒီ Islam စစ်သွေးကြွအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ Nuruddin to change ကြဆုံးသွားဖို့များတယ်လို့အမေရိကန်ကာကွယ်ရေးအရှိတွေကဝါရှင်တန်မှာထုတ်ပြောနေကြပါတယ်။ Pentagon စစ်ဌာနချုပ်ပြန်ကြားရေးတာဝန်ခံ Peter Cook ကဒီလေကြောင်းတိုက်ခိုက်မှုဟာတကယ့်ကိုအောင်မြင်ခဲ့တယ်လို့သူတို့ယုံကြည်ထားကြောင်းတောက်ကြားနေမှာသတင်းတောက်တွေကိုထုတ်ပြောခဲ့ပါတယ်။တကယ်တော့အားလုံးစုစုပေါင်းလူပေါင်း60ကျော်သေခဲ့ရတဲ့တူနီရှားမှာမနစ်ခဖြစ်ခဲ့တဲ့အကြမ်းဖက်မှုနှစ်ခုတည်းကတူနစ်မြို့တော်ကပြတိုင်းနဲ့ဒီတူနစ်မြို့တော်နားကပင်လယ်ကမ်းခြေပန်းဖြေစခန်းတစ်ခုနားမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာဒီအကြမ်းဖက်ခေါင်းဆောင်ချူချင်းနဲ့အခြေဆက်ရှိခဲ့ပါတယ်။အမေရိကန်တက်ခဲမှုတွေထဲမှာပြစ်မှတ်ထားခဲ့တာကတော့လီဗျားနိုင်ငံရဲ့မြေထဲပင်လယ်ကမ်းခြေမှာရှိတဲ့ထရီပိုလီမြို့အနောက်ပိုင်း43မိုင်ကျော်အကွာကဆာဘရာတာမြို့စင်ဂျီဖုံးကလေတော်အိမ်တစ်ခုဖြစ်ပါတယ်။မနေ့စောစောမှာမောင်းသူပါမပါတဲ့လေရင်တွေသုံးခဲ့တဲ့ဒီလေကြောင်းတက်ခဲမှုတွေမှာလူပေါင်း40အထိသေဆုံးခဲ့ရတယ်လို့နိုင်ငံတွင်းသတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့တောက်ကြနေကစီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုခေတ္တရပ်ထားဖို့စီစဉ်ထားတဲ့အချိန်အောင်မြင်မှုမရခဲ့တဲ့နောက်အမေရိကန်နဲ့ရုရှားနိုင်ငံတွေဟာစီးရီးယားအပြစ်ခတ်ရစိသဘောတူညီချက်အတွက်ဂျာဝင်ညီနိုင်ပေးဖို့ဆွေးနွေးမှုတွေကိုစတင်လိုက်ပါတယ်။စီးရီးယားမှာရန်သူအဝိုင်းခံထားရတဲ့ဒေသတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ရမှာအထောက်အကူဖြစ်ဖို့အတွက်ရန်လိုတိုက်ခိုက်မှုတွေကိုကာလရှည်ကြာရပ်ထားဖို့နီလန်းကိုရှာဖွေကြဖို့နှစ်နိုင်ငံတာဝန်ရှိသူတွေဟာတောက်ကြကြီးနေ့ညနေကဂျနီဗာမြို့မှာစတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နိုင်ငံ18နိုင်ငံပါဝင်တဲ့နိုင်ငံတကာစီးရီးယားပတ်မိုးကူညီရေးအဖွဲ့ဟာကုလသမဂ္ဂရဲ့လမ်းညွှန်ချက်အောက်မှာစီးရီးယားအပြစ်ခတ်ရေးဆိုင်အလို့အဖွဲ့ကိုဖွဲ့စည်းဖို့လွန်ခဲ့တဲ့7ရက်ကမြူးနစ်မြို့မှာကျင်းပတဲ့အစည်းအဝေးမှာသဘောတူညီခဲ့တာပါကုလသမဂ္ဂကစီစဉ်တဲ့စီးရီးယားအစိုးရနဲ့ဆွေးနွေးပွဲတွေပြန်မစခင်မှာအပြစ်ခတ်ရေးဆိုင်သဘောတူညီချက်ရဖို့ရန်သူအဝိုင်းခံထားတဲ့ဒေသတွေစီကိုလူသားချင်းစာနာမှုအကူအညီတွေတိုးပွေးဖို့အတွက်ဖြစ်စေချင်တယ်လို့စီးရီးယားတိုက်ခန့်တွေကပြောပါတယ
်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အနေနဲ့ပြည်ထောင်နိုင်ငံကို EU ဥရောပသမဂ္ဂထဲမှာအထူးအဆင့်တန်းဆက်ထားပေးပြီး EU အဖွဲ့ဝင်28နိုင်ငံနဲ့မနေ့ကသဘောတူညီချက်ရယူပြီးဒီနေ့မှပဲသူ့ရဲ့ဝန်ကြီးအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။တကယ်တော့ဒီဝန်ကြီးအဖွဲ့အစည်းအဝေးဟာပြည်ထောင်နိုင်ငံအနေနဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂထဲမှာဆက်ရှိနေတဲ့ဆိုတာကိုနိုင်ငံတွင်းကမဲဆန္ဒရှင်တွေကိုနားလည်အောင်ရှင်းပြနိုင်ဖို့ခက်ခက်ခဲခဲကြိုးပမ်းတော့မဲ့ပထမအခြေလမ်းလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ကင်မရွန်ကသူ့နိုင်ငံဟာပိုပြီးအားကောင်းလာတဲ့ပိုလုံခြုံလာတဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်လာတဲ့ဥရောပသမဂ္ဂထဲမှာပိုကောင်းတဲ့အနေအထားတစ်ခုရလာတယ်လို့သူယုံကြည်တယ်။ဒါကြောင့်ပြည်ပြင်ပြောင်းလဲလှုပ်လာတဲ့ဥရောပသမဂ္ဂထဲမှာအခုရထားတဲ့အထူးစင်တန်းနဲ့ပြည်ထောင်နိုင်ငံအနေနဲ့ဆက်သွားဖို့လူထုကိုအသွေးထဲအသားထဲကနေစီရင်ယူသွားမယ်လို့ထုတ်ပြောလိုက်ပါတယ်။ Brussels မြို့တော်မှာလုပ်ခဲ့တဲ့ဒီဥရောပထိပ်သီးဆွေးနွေးပွဲမှာရယူခဲ့တဲ့ဒီသဘောတူညီချက်အရ ဒီထိန်နိုင်ငံအနေနဲ့နိုင်ငံတဲကိုလာရောက်လှုပ်လှုပ်ကိုင်းတဲ့အခြားဥရောပနိုင်ငံသားတွေအပေါ်လူမှုဖူလုံရေးနဲ့အကျိုးခံစားခွင့်တွေကိုကန့်သတ်ထိန်းချုပ်ထားနိုင်ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံအနေနဲ့ဥရောပယူရိုငွေကိုပြောင်းမသုံးဘဲကူပိုင်ငွေပေါင်စတာလင်ကိုဆက်သုံးတာအတွက်ပြစ်ဒဏ်ပေးခံရမှာမဟုတ်ဘူးဆိုတဲ့အာမခံချက်ကိုလည်းရထားပါတယ်။ဒီသဘောတူညီချက်တွေပေါ်ကန့်ွက်ခဲ့တဲ့ဗြိတိန်နိုင်ငံသားတွေကတော့ဒီသဘောတူညီချက်ဟာအတိတ်ပဲမရှိဘူး။ဘာလို့လဲဆိုတော့ဘာမှအပြောင်းလဲဖြစ်မလာလို့ဖြစ်တယ်။ဒါကြောင့်အခုအချိန်မှာဗြိတိန်ပြည်သူတွေအနေနဲ့ဒီဘီရိုကရက်တွေစီးပွားရေးကုမ္ပဏီတွေနဲ့ဗန်လုပ်ငန်းရှင်တွေကိုဆန့်ကျင်စီရင်ရေးပြင်းပြင်းထန်ထန်လုပ်ပြီးဒီမိုကရေစီအခွင့်အရေးတွေကိုပြန်ရအောင်ယူရမယ်လို့ပြောဆိုနေပါတယ်ခင်ဗျာ
။ယူဂန်ဒါနိုင်ငံမှာကြာသပတေးနေ့ကကျင်းပခဲ့တဲ့သမ္မတနဲ့ပါလီမန်ရွေးကောက်ပွဲရဲ့ရလဒ်ကိုစောင့်ဆိုင်းနေခြင်းမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်မှုအခြေအနေကိုစိုးရိမ်မိတဲ့အကြောင်းယူဂန်ဒါပြည်သူတွေရဲ့လွတ်လပ်စာထုတ်ဖော်ခွင့်နဲ့စုဝေးခွင့်တွေအတွက်စိုးရိမ်မိကြောင်းလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကထုတ်ပြန်လိုက်ပါတယ်။စနေနေ့က Human Rights Watch အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာယူဂန်ဒါအစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ရွေးကောက်ပွဲမတိုင်ခင်ကာလအတွင်းလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ဝေဖန်ထားတာဖြစ်ပါတယ်။အဖွဲ့ရဲ့အာဖရိကဆိုင်ရာကျွမ်းကျင်သူ Maria Barnett ကပြီးခဲ့တဲ့နှစ်တွေအတွင်းမှာယူဂန်ဒါပြည်သူတွေရဲ့လူ့အခွင့်အရေးနဲ့ပတ်သက်လို့ချိန်ချောက်မှုရှိနေတာတွေကိုမှတ်တမ်းရှိခဲ့ပြီးရွေးကောက်ပွဲမတိုင်ခင်ရက်တွေမှာတော့ရက်ဆက်တန်းကြုံမှုတွေကိုဖုံးကွယ်ထားလို့မရတဲ့အခြေအနေထိဖြစ်လာခဲ့တယ်လို့ပြောပါရယ်။ယူဂန်ဒါလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ငြင်းညမ်းစွာဆန္ဒပြတာကိုလေးစားဖို့နဲ့ထိတ်တဲ့ရင်ဆိုင်မှုတွေကိုတုံ့ပြန်ရမှာအလွန်ကျွံအင်အားမတုံးမှုလည်းတိုက်တွန်းလိုက်ပါရယ်။တစ်ချိန်တည်းမှာပဲတောက်ကြံနေကအတိုက်ခံနေတဲ့ဌာနချုပ်ရှိမှာအတိုက်ခံခေါင်းဆောင်တွေကိုထောက်ခံသူတွေကိုရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံတုံးပြီးနှိမ်နှင်းခဲ့တဲ့နောက်မြင်တတ်မှုတွေထပ်မဖြစ်အောင်ဆိုပြီးတော့အတိုက်ခံခေါင်းဆောင်ကီဇာဘက်စီဂျီကိုနေအိမ်မှာအကြေချုပ်ချက်ထားချထားလိုက်တယ်လို့ရဲတပ်ဖွဲ့ပြောဝင်ရပုဂ္ဂိုလ်က AP သတင်းဌာနကိုပြောလိုက်ပါတယ
် VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင်
VOA American အသံအနေနဲ့စနေနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။ American နိုင်ငံထဲမှာတော့မတူကွဲပြားစွာရှိနေတဲ့ပြည်내တစ်ခုကမဲဆန္ဒရှင်တွေအနေနဲ့ဒီနှစ်ကိုမှလုံးဝသမရရွေးပွဲအတွက်သူတို့ပါတီရဲ့သမရလောင်းအဖြစ်ဘသူကိုရွေးမလဲဆိုတာကိုဆုံးဖြတ်နေကြပါပြီ။သမရလောင်းဖြစ်ဖို့ဝန်ပြိုင်သူတွေထဲမှာလက်ရှိထိပ်ဆုံးကပြည်နေတဲ့ Donald Trump အနေနဲ့ပိုယန်မင်းကြီး Francis နဲ့အပြန်အလှန်စကားများခဲ့တာကအကြီးကျယ်ခရဲရိုက်သွားတာမို့အခုတောင်ကိုရီးယားတောင်ကယ်ရိုလိုင်းနားပြည်နယ် Republican Party ပနာမရွေးကောက်ပွဲမှာထောက်ခံမှုတွေရော့သွားနိုင်ဖို့အလားအလာရှိနေပါတယ်။ Mr. Trump ကသူ့အနေနဲ့နိုင်ငံသားတွေဝင်လာတာကိုတားဆီးဖို့မက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေကြားတတိုင်းခတ်ပစ်မယ်လို့ပြောခဲ့တာဟာခရစ်ယာန်ဘာသာဝင်တူအဖြစ်ကြင့်ကြံတာမဟုတ်ဘူးလို့ပုံယဟန်မင်းကြီးကသတ်မှတ်ခဲ့တာကိုပယ်ချလိုက်ပါတယ်။ Mr. Trump ကဒီပြည်နယ်ကမဲဆန္ဒရှင်တွေအနေနဲ့မဲပေးဖို့တာဝန်ရှိတဲ့ထောင်ပေါင်းများစွာကလည်းမဲမဖြစ်မနေပေးသင့်တယ်လို့ဆိုခဲ့ပါတယ်။ Mr. Trump အနေနဲ့အမေရိကန်မဲဆန္ဒရှင်တွေရဲ့မဲကိုလိုချင်နေပေမဲ့ Apple Computer Company ကိုတော့သူတို့ကိုသွားပြီးတော့မထောက်ခံစေချင်ပါဘူး။ Mr. Trump ကမနစ်ကလူများပြားသိရတဲ့အဖြစ်အပျက်ကိုစစ်ဆေးနိုင်ဖို့အစိုးရတရားရုံးကတောင်းဆိုတဲ့အပေါ် Apple Company ဘက်ကပယ်ချခဲ့တာကိုဝိုင်းသပိတ်မှောက်ကြဖို့ကိုလည်းဆော်ခဲ့ပါတယ်။အခုလိုအချိန်မှာ Democrat Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton အနေနဲ့ Nevada ပြည်နယ်ရွေးကောက်ပွဲမှာအထက်လွှတ်တော်မှ Bernie Sanders ကိုမဲပူမရသွားနိုင်အောင်ကြိုးပမ်းမဲဆွဲနေပါတယ်ခင်ဗျာ။
လူအမျိုးများတက်ဖြတ်ခံရတဲ့မှုခင်းအတွက်စုံစမ်းစစ်ဆေးရမှာအကူအညီပေးဖို့ Apple ကုမ္ပဏီကိုတောင်းဆိုတဲ့နေရာမှာ American တရားရေးဌာနကလည်းပါဝင်လာပါဗျ။ပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့ San Bernardino တိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့တပ်တသမားအသုံးပြုခဲ့တဲ့ iPhone ကို unlock လုပ်ပေးဖို့တရားရုံးကအမိန့်ချထားတာကိုလိုက်နာဖို့အတွက်ပြီးခဲ့တဲ့တောက်ကြနေ့ကအစိုးရကနေအမိန့်ကြေညာချက်တစ်စောင်ထုတ်ပြန်လိုက်တာပါ။ Apple ကုမ္ပဏီရဲ့အကြီးအကဲ Tim Cook ကအခုကိစ္စမှာစုံစမ်းစစ်ဆေးသူတွေဘက်ကလုတ်ပေးစေချင်တဲ့ software ကိုလုတ်ပေးလိုက်မယ်ဆိုရင် iPhone ရဲ့လုံခြုံရေးဆိုင်ရာလုံဆောင်ချက်တွေကိုအာနယ်သွားစေလိမ့်မယ်လို့ပြောပြီးသူ့အနေနဲ့ဒီတရားရုံးဆုံးဖြတ်ချက်ပေါ်ခုခံရင်ဆိုင်သွားမယ်လို့ iPhone အသုံးပြုသူတွေကိုကြေပေးခဲ့ပါတယ်။ Apple ကုမ္ပဏီကိုကိုစားပြုတဲ့ရှေ့နေတွေဟာရှေ့အပတ်မှာဒီတရားရုံးအမိန့်နဲ့ပတ်သက်ပြီးတုံ့ပြန်လျှောက်လဲချက်တွေကိုတင်သွင်းမယ်လို့မျှော်လင့်ရပါတယ်
။တရုတ်နိုင်ငံအနေနဲ့လုံခြုံရေးဆိုင်ရာထိတ်တန့်စည်းကမ်းချမှတ်သူတူကိုရာထူးကနေဖြုတ်ပစ်လိုက်ပါပြီ။တရုတ်နိုင်ငံဆွေရပိုင်ရှင်ဝါသတင်းဌာနကဒီစီးပွားရေးဆိုင်ရာထိတ်တန့်အရာရှိရှောင်းကန်းကိုရာထူးကနေထုတ်ပစ်လိုက်တာကိုဒီနေ့ထုတ်ပြန်ကြေညာလိုက်ပါတယ်။ရှောင်းဟာစတော့ဈေးကွက်တွေကျဆင်းနေတာကိုထိန်းချုပ်နိုင်ဖို့အယောင်းဝယ်ဆန်သတ်မှတ်ချက်တစ်ခုကိုဖန်တီးအသုံးပြုခဲ့ရမှာတာဝန်ရှိခဲ့သူတူဖြစ်ပါတယ်။ဒါပေမဲ့ဒီစံသတ်မှတ်ချက်အဟံအတားကြောင့် တရုတ်ဈေးကွက်ထဲမှာကမောက်ကမားတွေဖြစ်ပြီး၄ရက်ကြာမှာတော့ဒီစံသတ်မှတ်ချက်အရန်တားကိုပြန်ဖြုတ်ပစ်ခဲ့ရပါတယ်။တရုတ်နိုင်ငံစိုက်ပျိုးရေးဘဏ်ဥက္ကဋ္ဌနဲ့ဗဟုဘဏ်ဒုဥက္ကဋ္ဌဟောင်းလျူရှီယူအနေနဲ့ဒီစီကံထိန်းချုပ်သူယာရုကိုလွှဲပြောင်းရယူထားလိုက်ပါပြီ။ဒါပေမဲ့သူ့အနေနဲ့အရာရှိအသည့်ဖြစ်အခုလိုစတင်လုပ်ကိုင်ရမှာတရုတ်ဈေးကွက်ထဲမှာယုံကြည်မှုကျဆင်းနေတာကိုပြန်လည်အဖက်ဆယ်နိုင်ဖို့ဘလူပြုပြင်ပြောင်းလဲမှုတွေဘလူလုပ်ငန်းတွေလှုပ်ဆောင်မလဲဆိုတာကိုတော့တဲတဲကွက်ကွက်မသေးကြသေးဘူးဖြစ်ပါတယ်ခင်ဗျာ
အမေရိကန်စာပေသပိုင်းမှာအထင်ရှားဆုံးဖြစ်ပြီးပူလစာဆုရစာအုပ်ဖြစ်တဲ့ To Kill a Mockingbird ဝိထုစာအုပ်ကိုရေးသားခဲ့တဲ့စာရေးဆရာမဟာပါလီဟာတောက်ကြနေကအသက်89နှစ်အရွယ်မှာသူ့ရဲ့မွေးရမြေအလဘာနာပြည်နယ်မွန်ရိုဗီလ်မြို့မှာကွယ်လွန်သွားခဲ့ပါတယ်ဒီဝိထုဟာအုပ်ရည်အတန်း40ကျော်ကဘာတစ်ဖက်မှာရောက်ချခဲ့ရပြီးတဲ့နောက်အဖက်ရှုသူအများဆုံးဝိထုစာအုပ်တုပ်ဖြစ်ခဲ့ပါဗါး1992ခုနှစ်ကအမေရိကန်ကွန်ဂရက်စာကြီးတက်ကပြုလုပ်တဲ့လူရေပေါ်တက်ရောက်မှုအရှိဆုံးစာအုပ်များစစ်တမ်းအရဒီဝိထုဟာတမာကျန်းစာပြီးရင်ဒုတိယလိုက်တယ်လို့သိရပါဗ
စနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုရဲကောင်တို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးပါမယ်ရှမ်းတောင်ပိုင်းတပ်နဲ့တအောင်းပလောင်တပ်တို့ကြားစီးရဲပဋိပက္ခတွေပြင်ထန်နေတဲ့ရှမ်းမြောက်ပိုင်းဖက်မှာအခုရက်ပိုင်းနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေခဏရပ်တန့်သွားပေမဲ့လို့စီးရဲတင်းမာနေဆဲဖြစ်ပါတယ်ထိတ်တိုက်ဖြစ်နေတဲ့စီးရဲပြဿနာတွေကိုပြည်လဲအောင်တိုင်းရင်းသားပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေစုဖွဲ့ထားတဲ့ UNFC ဘက်ကဝင်ရောက်ညှိနှိုင်းဖြေရှင်းပေးနေကြပါတယ်ဒေသရင်းမတည်ငြိမ်တဲ့အနေအထားကြောင့်ထောင်နဲ့ချီတဲ့ရှမ်းစစ်ပြေးဒုက္ခတွေနေရရင်မပြန်ရဲသေးတဲ့အနေအထားဖြစ်နေဆဲပါအသေးစိတ်ကိုတော့မဆုမုံကပြောပြထားပါရဲ့ရှင
်ဟုတ်ပါတယ်အစိုးရနဲ့အပြည့်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ရှမ်းတောင်ပိုင်းတပ်နဲ့ပလောင်လွတ်မြောက်ရေးတပ်ဦး PSNF လက်အောက်ခံတအောင်းအမျိုးသားလွတ်မြောက်ရေးတပ် TLN တို့အကြားတိုက်ပွဲတွေကပြီးခဲ့တဲ့နှစ်2015ခုနှစ်နိုဝင်ဘာလကုန်ကတည်းကစခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ခမ်းနမ်ဆန်မိုင်းတုံကွတ်ခိုင်စတဲ့ဒေသတွေမှာနှစ်ဖက်တပ်တို့ကြားတိုက်ပွဲတွေကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပွားလာလို့ထောင်ချီတဲ့ရှမ်းပလောင်ဒေသခံပြည်သူတွေစစ်ဘေးလွတ်ရာတွေစီထွက်ပြေးခဲ့ကြရပါတယ်။စစ်ရေးကအတော်လေးကိုတင်းမာလာတဲ့အနေအထားဖြစ်နေလို့လွှတ်တော်အသစ်စချိန်မှာပဲပြည်သူလွှတ်တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကရှမ်းပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့အရေးတကြီးအဆိုတင်သွင်းဆွေးနွေးခဲ့ကြသလိုဗိုလ်တပူးနေမှာတော့တိုက်ပွဲတွေရက်ဆိုင်ပေးဖို့အဆိုကိုအတည်ပြုလိုက်ပါတယ်။ကြားကောင်းကြားပြူလို့ရှမ်းပါတီကြီးတွေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေဘက်ကလည်းဒီစစ်ရေးကိုပြေလည်အောင်ဖြေရှင်းကြဖို့ကြေညာချက်တွေထုတ်ပြန်ပြီးတိုက်တွန်းခဲ့ကြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကလည်းအရေးပေါ်အစည်းအဝေးခေါ်ယူပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲတွေဖြစ်နေတဲ့အရေးဘလို့မျိုးပြေလည်အောင်ဖြေရှင်းကြမလဲဆိုတာကိုအဓိကထားဆွေးနွေးနေကြပါတယ်ဒီကနေ့မှာတော့ RCSS နဲ့ TLN တို့အကြားပြဿနာတွေကိုပြေလည်အောင်တွေ့ဆုံဆွေးနွေးညှိနှိုင်းရေး UNFC ရဲ့ဒုက္ခထဦးနိုင်ဟန်သာနဲ့ KIA ကဗိုလ်ချုပ်ဂွမ်မောဘာပါဝင်တဲ့အဖွဲ့ဝင်၅ဦးပါတဲ့ကော်မတီတရက်ကိုဒီကနေ့ဖွဲ့စည်းခဲ့ပါတယ်အခုလိုမျိုးစီရေးပြဿနာကိုပြည်လဲအောင်ဖြေရှင်းနိုင်မှုလွှတ်တော်အပါအဝင်ဗတ်ပေါင်းဆောင်ကဝိုင်းဝန်းကြိုးပမ်းနေကြတဲ့အချိန်မှာအခုရက်ပိုင်းမှာတော့တိုက်ပွဲတွေကခေတ္တရပ်တန့်သွားခဲ့ပါတယ်အခုလက်ရှိနှစ်ဖက်တက်ကြားစီရေးအခြေအနေကို TLL ရဲ့ပြောခွင့်ရမိုင်းအိုက်ကျော်ကအခုလိုပြောပါတယ
်နှစ်ဖက်တက်ပွဲကတော့ဒီနေ့တော့ဒရင်တက်တော့မရှိဘူးဒီတရက်နေ့ရဲ့အတွင်းကတော့နည်းနည်းငယ်ငယ်ဒီတစ်ဖက်နဲ့တစ်ဖက်လည်းကြည်ဒီနဲ့လမ်းပြတာလောက်ပဲရှိတယ်ဒီနှစ်ဖက်တော့မူလရှိတဲ့အတိုင်းပဲဒီဆောင်ဆိုင်နေတဲ့အနေအထားရှိတယ်စီရေးအခြေအနေကတော့တင်းမာတဲ့အနေအထားပဲရှိတယ်
တိုက်ပွဲတွေရပ်သွားပေမဲ့လို့အခုလက်ရှိအခြေအနေမှာတော့နှစ်ဖက်တက်တို့အကြစီရေးတင်းမာနေတဲ့အခြေအနေဖြစ်လို့နှစ်ဖက်တက်ခေါင်းဆောင်တွေတိတိဆိုင်ဆိုင်တွေ့ဆုံပြီးပြည်လဲအောင်ညှိနှိုင်းဆွေးနွေးကြပါလို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ထွေထွေအတွေ့အမှုဦးဆိုင်ညွန့်လင်ကတိုက်တွန်းလိုက်ပါတယ
်ဒီကိစ္စကိုကျွန်တော်တို့တော်လီဇော်ဘိုင်းနဲ့စဉ်းစားပါတယ်စဉ်းစားပြီးကျွန်တော်လုံနိုင်တာကတော့ပြည်ပက်ခတ်မှာပါဝင်နေတဲ့အဖွဲ့အစည်းတစ်ခုပေါ့နော်တွေ့ဆုံနေဖို့ဒါကျွန်တော်တို့အတွက်အများဆုံးစောင့်ဆောင်နေတဲ့ဒီနေရာချစ်တယ်လေနှစ်ဖက်တွေ့ဆုံဆွေးနွေးရတာကောင်းတယ်မယ်ကြားလူလေးတွေထားရင်ထားပါလေဒီပပိလေဆိုဒီကိစ္စကျွန်တော်တို့ဝန်ဆောင်ရလို့မရဘူးမရဘူးဆိုတော့မြေပြင်ချင်းတွေကျွန်တော်တို့ကမသိဘူးခရကရှင်အဖွဲ့တွေပဲသိပါတယ်ဒါသူတို့ကိုယ်တိုင်ဆွေးနွေးကကောင်းဆုံးပဲလို့
လက်နက်ကင်ပြိပခါကြောင့်အပြစ်မဲ့ပြည်သူတွေပါစစ်ဘေးဒဏ်တင့်နေရတဲ့အပေါ်နိုင်ငံရေးအရာနှစ်ဖက်တွေ့ဆုံပြီးညှိနှိုင်းအဖြေရှာဖို့ကိုလည်းဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးကူညီဆောင်ရှောက်ပေးနေတဲ့ရှမ်းလူငယ်ကွန်ရက်ဖက်ကလည်းမေတ္တာရက်ကန်ထားပါတယ်တိုက်ပွဲတွေကြောင့်အသက်ဘေးကနေလွတ်အောင်ထွက်ပြေးနေရတဲ့ထောင်ချီးတဲ့ရှမ်းစစ်ဘေးဒုက္ခသည်တွေနေရရင်လုံခြုံစိတ်ချစွာအိမ်ပြန်နိုင်ရင်းနဲ့ရှမ်းပြည်နယ်တွင်မှာတိုင်းရင်းသားအချင်းချင်းလူမျိုးရေးအသွင်ဆောင်ပြိပခါတွေဖြစ်လာမှာကိုမလိုလားဘူးလို့ရှမ်းလူငယ်ကွန်ရက်ကစိုင်းတော်ဆိုင်ကပြောပါတယ်
ကျွန်တော်တို့မဖြစ်စေချင်တဲ့အရာကလူမျိုးရေးပဋိပက္ခပုံစံမျိုးမဖြစ်စေချင်ဘူးဖြစ်တော့မှလည်းကျွန်တော်တို့အရင်ဆိုရင်တော့ကိုယ်ကလက်နက်ကင်ပဋိပက္ခဖြစ်တဲ့ကိစ္စမှာလူမှုကွန်ရက်ကစသတင်းမီဒီယာတွေကစအကုန်လုံးလူမျိုးရေးဆန်ဆန်ပုံစံမျိုးထွက်လာတော့ကျွန်တော်တို့လည်းအရင်ဆိုရင်တော့ဆက်လူမျိုးကွန်ရက်အနေနဲ့တော့လူမျိုးရေးပဋိပက္ခဆန်ဆန်မဖြစ်စေချင်ဘူးအလုံးငင်းငင်းချမ်းချမ်းဖြစ်စေချင်တယ်ပေါ့
အခုလက်တလောမှာတော့ထောင်ချီပြီးထွက်ပြေးလာနေတဲ့ဆစ်ဆောင်ဒုက္ခသည်တွေအတွက်ရှမ်းပြည်နယ်ကြောင်မဲမြို့ပေါ်ကဘုံကြီးကျောင်းတွေမှာဆစ်ဘေးဆောင်ဒုက္ခသည်စခန်းတွေဖွင့်လှစ်ထားပြီးရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ဒေသခံရမီရဖာတွေကဝိုင်းဝန်းကူညီဆောင်ရှောက်ပေးထားကြပါတယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားဆစ်ဘေးဒဏ်ကိုနှစ်ချီခါစီခံခဲ့ကြရပြီးတဲ့ဒေသခံတွေမှာအခုလည်းထပ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းတိုက်ပွဲတွေထပ်ဖြစ်နေလို့ဒေသခံတွေမှာဆစ်ဘေးဒဏ်ကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေတိတ်ပြီးကြီးမားနေပြီဖြစ်လို့ဒေသရင်းတည်ငြိမ်ရေးပြည်လဲအောင်ဖြေရှင်းကြပါလို့ရှမ်းပြည်သူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်မဆူမမရှင်ခုဆက်လက်ပြီးတော့ပြည်ရင်းသတင်းနောက်တစ်ပုဒ်တင်ပြပါရစေပုပြင်းချောက်တွေ့တဲ့နေရာဒီမရောက်ခင်မှာပဲမြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့မီးလောင်မှုတွေကြောင့်ဆုံးရှုံးမှုတွေဟာမိနစ်တစ်နှစ်လုံးထက်ပိုများနေပါတယ်။ဒါကြောင့်မီးဘေးပေါ်ဆမှုသတိထားကြဖို့နဲ့လာမယ့်နေရာဒီအတွက်မီးဘေးကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ကြဖို့မြန်မာနိုင်ငံမီးသတ်ဦးစီးဌာနကလုံခြုံသတိပေးနေပါတယ်။မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြထားပါရရှင်
။2016ဇန်နဝါရီလကနေဖေဖော်ဝါရီလလယ်အထိမီးလောင်လို့ဆုံးရှုံးခဲ့တဲ့တန်ဖိုးဟာကျပ်တန်းပေါင်း 4,000 လီတာရှိနေပြီ။2015တစ်နှစ်လုံးမီးလောင်လို့ဆုံးရှုံးခဲ့တဲ့တန်ဖိုးထက်တော့ဆယ်စားကျော်များပြားနေပါတယ်။2015ခုနှစ်မှာတော့တနင်္ဂနွေလုံးမီးလောင်မှုပေါင်း 2,000 နီးပါးဖြစ်ပွားခဲ့ပါတယ်။အခု2016နှစ်စမ်းပိုင်းမှာတော့မီးလောင်မှုပေါင်း 200 နီးပါးရှိနေပြီးအများစုကတော့ပေါ်ဆာမီးတွေကြောင့်ဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးမီးတပ်ဦးစီးမှုဒုတိယညွှန်ကြားရေးမှူးဦးတော်ရာကတော့မီးလောင်ကျွမ်းမှုတွေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။မီးပုံမီးကြောင်လောင်တာလျှက်စစ်ကြောင်လောင်တာတွေ85 90ရာနှုန်းလောက်ကပေါ်ဆာလို့လောင်တာတွေဖြစ်တဲ့အတွက်အားလုံးကသတိဝိရိယနဲ့ကျွန်တော်တို့သတိရှိရှိနဲ့ဒါကျွန်တော်တို့ကလုပ်ကင်ဆောင်ရွက်ကြဖို့
ဆောင်ရည်မကုန်သေးခင်မှာပဲမြန်မာနိုင်ငံရဲ့နေ့အပူချိန်ဟာ40စင်တီဂရိတ်ကျော်လာနိုင်တဲ့အတွက်နွေရာသီမှာအပူချိန်ဘယ်လောက်ထိမြင့်နိုင်မလဲဆိုတာကတော့စိုးရိမ်ရတဲ့အခြေအနေဖြစ်နေပါတယ်။ဒါအပြင်မြန်မာနိုင်ငံမှာခံစားနေရတဲ့အယ်နီညိုရာသီဥတုဟာအလွန်ပူပြင်း6တွေ့စေတတ်တာကြောင့်မိဘအနေကိုအထူးသတိထားကြဖို့လိုတယ်လို့လည်းသဘောပတ်ဝန်းကျင်ပညာရှင်တွေကပြောဆိုထားကြပါတယ်။အဲ့လိုအပူချိန်ညင့်တက်နေတဲ့အတွက်မီးလောင်မှုတွေဖြစ်လာရင်ဘယ်လိုလုပ်ဆောင်ရမလဲဆိုတာကိုမြန်မာနိုင်ငံမီးတပ်တပ်ဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးအောင်စိုးရင်ကအခုလိုပြောပါတယ်။
တင်းခဲ့တဲ့ချိန်ဒီမှာကျွန်တော်တို့ညှိနှိုင်းနိုင်ဖို့အတွက်ဒီတက်ဆိုင်ရာကံကံရှင်တပတ်မို့လေဒီစတဲ့တွေးရှိသူပါဗောနော်ကိုယ်ဒီမှာအသင့်ဆောင်ထားတဲ့မိသက်စီဘူးတပတ်မို့ရေဖုံးဗောနော်တပတ်မို့လေရာလက်ပစ္စည်းတွေနဲ့ညှိသက်လို့ရှိရင်ဒါလွယ်လွယ်ကူကူနဲ့ညှိသွားမှာပါအဲ့လိုလွယ်ကူနဲ့ညှိသွားနိုင်အောင်တို့ကျွန်တော်တို့အင်းဒီမှာနေရာတိုင်းမှာရှိတဲ့ရှိတိုက်တဲ့ဟဲ့မိဘကျွတင်ကကိုပစ္စည်းပေါ့ဥမာထင်းနေကြတဲ့မိသက်စီဘောနော်ဘုကင်းနဲ့ဆိုရင်ဒါပြည်သူတွေလည်းမိသက်စီဘောဒါစောင့်ထားတင်ပါပြီ
ဒီနှစ်စမ်းပိုင်းမှာဆိုရင်တော့ကြီးမားတဲ့မိလာမှုတွေဟာရန်ကုန်မြို့မင်္ဂလာဆေးလက်ပတ်တာမြို့နမ်ဆန်မြို့တနင်္လာရီတိုင်းပြည်တော်မြို့ကစိုက်ကြကြီးရွာမိလာမှုတွေပဲဖြစ်ပါတယ်အဲဒီမိလာမှုတွေကြောင့်နေအိမ်နဲ့ဆိုင်ရံပေါင်း2000ကျော်ဖျက်ဆီးဆုံးရှုံးခဲ့ပါတယ်မီးလောင်ခဲ့ပြီဆိုရင်တော့ခံစားရတဲ့သူတွေဟာအနည်းနဲ့အများတော့ဒုက္ခရောက်ကြပါတယ်။နမ်ဆန်မြို့လိုမျိုးမီးလောင်ခဲ့ပြီဆိုရင်တော့အရင်လိုပြန်ဖြစ်ဖို့အတွက်ပြန်လည်ထူထောင်ရေးကိုအချိန်ယူပြီးလှုပ်ဆောင်ရတော့မှာပါ။ဒါကြောင့်မီးဘေးအနေကိုကြိုတင်ကာကွယ်ဖို့အတွက်ဘာတွေလုပ်တင်လဲဆိုတော့ကိုလည်းမြန်မာနိုင်ငံမီးတပ်တပ်ဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးအောင်စိုးရင်ကအခုလိုပြောပါတယ
်။ကြိုတင်ကာကွယ်ဆိုင်ရာပစ္စည်းတွေကိုဆောင်ထားခြင်းဖြင့်တန်ဖိုးများတယ်လို့တချို့တွေကထင်ကြပါတယ်။တကယ်တမ်းကျတော့ကျွန်တော်တို့ဒီကုန်ကျစရိတ်ကမီးလောင်ဆုံးရှုံးမှုနဲ့နှိုင်းရှင်လို့ရှိရင်ဘာမှမပြောပလောက်ပါဘူးအင်မတန်မှနေပါလေเนาะအဲ့ဒီချိန်မှာကျွန်တော်တို့မိဘကာကွယ်ရေးအတွက်ဒီတုံဆွဲတဲ့ငွေရလဲเนาะအကျိုးရှိစွာယဉ်နီးမြှုပ်နှံခြင်းဖြစ်ပါတယ်ဒီမိဘကြိုတင်ကာကွယ်ရေးပစ္စည်းတွေထားရှိခြင်းအပြင်ကျွန်တော်ရရှိတဲ့အကျိုးကျေးဇူးတွေကအများကြီးပါအဲ့ဒီမှာမှကျွန်တော်ထင်ရှားတဲ့တာရကနှစ်ခုကိုတင်ပြလိုပါတယ်ပထမတစ်ခုကတော့မိမိရဲ့စီစဉ်ဥစ္စာကိုလုံခြုံစေပါတယ်เนาะဒုတိယတစ်ချက်ကတော့သူတို့ဘာရဲ့စီစဉ်ဥစ္စာကိုချမ်းသာရရစီပါလေ
။ဂျန်လူမျိုး၅ပါးထဲမှာတပါးအပါဝင်ဖြစ်တဲ့မိဘကတော့ခံစားရတဲ့သူတွေအတွက်မတက်တာလာပါဘူး။ဒါကြောင့်တက်ဆိုင်ရာပညာရှင်တွေကဒီနှစ်နေရာဒီအတွက်မိဘကိုကြိုတင်ကာကွယ်ထားကြဖို့တိုက်တွန်းနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ကျော်စန်းစုကြည်သမရဖြစ်ဖို့ကိစ္စမှာအခြေခံဥပဒေကိုစိုင်းမြန်ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲတာသမီနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလိုက်ရုံနဲ့ပြဿနာတွေအလုံးပြေလည်သွားမှာပါလို့ပြန်ကြားရေးဝန်ကြီးဦးရထွက်ကအပြောအယူကိုပြောထားပါတယ်ဒ ဒါကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားတောင်ဆန်းစုကြည်သမရဖြစ်ရေးကြုံတွေ့နေရတဲ့အချက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလားအခုလာမယ့်စနေညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။အဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဖက်လဲရအောင်ပါ။အထည်ချုပ်လုပ်ငန်းနဲ့အဓိကစီးပွားရေးတိုးတက်လာတဲ့ကမ္ဘောဒီးယားနိုင်ငံဟာသူ့ရဲ့စီးပွားရေးကိုအသွင်ပြောင်းဖို့အတွက်ပို့ပြီးတော့အစီအမံနဲ့အသေးစားစက်မှုလုပ်ငန်းတွေဖြစ်တဲ့ electronic နဲ့ motorcar အစိတ်အပိုင်းတွေထုတ်လုပ်ဖို့ကြိုးစားနေပါတယ်။အဲ့ဒီစက်မှုလုပ်ငန်းအများစုဟာဂျပန်ထုတ်လုပ်သူတွေဖြစ်ပြီးတော့ကမ္ဘောဒီးယားရဲ့အထူးစီးပွားရေးဇုန်တွေမှာတဖြည်းဖြည်းဝင်ရောက်လာကြသလိုဒေသရင်းထုတ်လုပ်ဖြန့်ဖြူးမှုနေရာကြီးအဖြစ်တည်ဆောက်ဖို့လည်းရည်ရွယ်ထားပါတယ်။ Daniel D. Cartridge ရဲ့သတင်းလွှာကိုတော့ကိုငင်းချန်ကတင်ပြထားပါတယ်ရှင်
။ဖနွဲ့မေမျိုးစုံကစီးပွားရေးဇုန်မှာတည်ရှိတဲ့ဒီဆက်ယုံကလုံသားတွေဟာကားပစ္စည်းအစိပ်ပိုင်းတွေသိမ်းဆီးထုတ်ဖို့တဲ့တန်တယ်တွေကိုထုတ်လုပ်နေတာပါဒီတန်မဏိချင်းတွေဟာဂျပန်ကိုတင်ပို့มาဖြစ်ပြီးတော့အာရှဒေသတွင်ထုတ်လုပ်ဖြန့်ဖြူးမှုကြီးရဲ့အစိပ်ပိုင်းတစ်ခုလည်းဖြစ်ပါတယ်အခုလိုမျိုးထုတ်လုပ်မှုလုပ်ငန်းတွေဟာကျွမ်းကျင်မှုပိုလိုအပ်တဲ့အတွက်လစာကောင်းကောင်းလည်းရနိုင်ပါတယ်ကမ္ဘောဒီးယားအစိုးရအနေနဲ့အထည်ချုပ်လုပ်ငန်းအပေါ်မိခိုမှုရှော့ချနိုင်ဖို့အတွက်ဒါမျိုးထုတ်လုပ်မှုလုပ်ငန်းတွေကိုဆွဲဆောင်ဖို့ကြိုးစားနေတာပါကမ္ဘောဒီးယားရဲ့တိုးတက်လာတဲ့လမ်းပန်းဆက်သွယ်ရေးအခြေခံအဆောက်အုံအနေနဲ့ဒေတာတွင်ဆက်သွယ်မှုတွေကြောင့် electronic ပစ္စည်းနဲ့မော်တော်ကားအစိတ်ပိုင်းတွေထုတ်လုပ်တဲ့ Nikko Kinzoku လို့ထုတ်လုပ်သူတွေဟာစက်ရုံတွေလာတိစောက်ကြပါတယ်ဂျပန်ထုတ်လုပ်သူတွေဟာအာရှဒေတာကတရုတ်နိုင်ငံလိုစက်မှုကုန်ပစ္စည်းထုတ်လုပ်နေကြနေရာတွေမှာလိုအားကတွေဈေးတက်လာတဲ့အတွက်အခြားအစားထိုးနေရာတွေကိုရှာလာတယ်လို့စက်ရုံမန်နေဂျာYoshiyuki Sato ကပြောပါတယ
် Oh which we focus on Asia
အရှေ့ဘက်ကိုအာရုံစိုက်ကြည့်မယ်ဆိုရင်ထိုင်းနိုင်ငံဘက်ကလည်းဈေးရောနည်းနည်းကြီးပါတယ
်ပြည်တွင်းစစ်ဆယ်စုနှစ်ပေါင်းများစွာဖြစ်ပြီးတဲ့နောက်အထည်ချုပ်လုပ်ငန်းမှာအလင်းအမြန်ဖွံ့ဖြိုးတိုးတက်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံဟာစိုက်ပျိုးရေးနဲ့ခီးသွွားလုပ်ငန်းတွေပေါင်းပြီးဒေတာရင်းမှာစီးပွားရေးအဖွံ့ဖြိုးမှုအမြန်ဆန်းဆုံးတိုင်းပြည်တစ်ခုဖြစ်လာခဲ့ပါတယ်တိုင်းပြည်ရဲ့စီးပွားရေးညှော်မှန်းထားတဲ့အတိုင်းဆက်ပြီးတိုးတက်ဖို့အတွက်စက်မှုထုတ်လုပ်မှုတွေကိုအစိမ့်မြင့်လုပ်ငန်းတွေဖြစ်အောင်ပြောင်းလဲချဲ့ထွင်ရမယ်လို့အစိုးရအကြီးတန်းအကြံပေးမေကလယန်ကပြောပါတယ
် Now we are at a stage where we're to move up
ကျွန်တော်တို့ဟာအခုနောက်တစ်ဆင့်အမြင့်ကိုတက်ဖို့အခြေအနေကိုရောက်နေပါပြီအထည်ချုပ်လုပ်ငန်းစိုက်ပျိုးရေးလုပ်ငန်းခီးသွွားလုပ်ငန်းတွေအပေါ်မိခုန်နိုင်ပေမဲ့ဒါရီနဲ့ပဲမလုံလောက်ပါဘူးကျွန်တော်တို့နောက်တစ်ဆင့်ကိုတက်ရပါမယ
်ဒါပေမဲ့လည်းဖွံ့ဖြိုးတိုးတက်မှုအတွက်ကတော့အချိန်လိုပါတယ်ထုတ်လုပ်သူတွေကိုမေးမြန်းထားတဲ့အာရှဖွံ့ဖြိုးရေးဘဏ်ADP ကထုတ်ပြန်တဲ့မိနစ်ကစစ်တမ်းတစ်ခုမှာတော့အကျင့်ပြခြားစားမှုကျွမ်းကျင်မှုအားနည်းတာနဲ့တည်ငြိမ်တဲ့လျှက်စစ်မှုရဖို့ဈေးကြီးတဲ့အကြောင်းရင်းတွေဟာစီးပွားရေးလုပ်ငန်းတွေအတွက်အကန့်အသတ်တွေဖြစ်စေပါတယ်ထုတ်လုပ်မှုရင့်ကျက်နေပြီဖြစ်တဲ့ထိုင်းနိုင်ငံနဲ့ဗီယက်နမ်နိုင်ငံတွေကပြိုင်ဆိုင်မှုတွေရှိပေမဲ့လည်းကမ္ဘောဒီးယားနိုင်ငံအနေနဲ့ဒေတာတွင်ထုတ်လုပ်ဖြန့်ဖြူးမှုမှာအဓိကနေရာဖြစ်လာနိုင်တယ်လို့ချန်ဆိုဖယ်လိုစီးပွားရေးပညာရှင်ကအကောင်းမြင်မျှော်လင့်ထားပါတယ
် The industrial approach by major manufacturers
အဓိကထုတ်လုပ်သူတွေစက်မှုလုပ်ငန်းကြီးတစ်ခုကိုလုတ်ကင်ပုံကအားလုံးစုစည်းထားတဲ့ပုံမှာထိုင်းနိုင်ငံကအစီအစဉ်တချို့ကိုထုတ်မယ်တချို့အားတွေကိုတော့ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာထုတ်မှာပါနိုင်ငံတစ်ခုချင်းစီရဲ့တည်နေရာနဲ့အခြေအနေပုံမူတည်ပြီးတော့အကျိုးအမြတ်များဆုံးရောက်အောင်သူတို့ရဲ့စက်ရုံတွေကိုဘယ်နေရာမှာထားရမလဲဆိုတာသိရတယ
်အခုလိုတိုးတက်မှုကိန်းဂဏန်းတွေကအားကျစရာဖြစ်ပေမဲ့လည်းကမ္ဘောဒီးယားနိုင်ငံဟာအာရှအစင်းရဲဆုံးနိုင်ငံတစ်ခုဖြစ်နေသေးပါမူဝါဒချမှတ်သူတွေအနေနဲ့ကျိုးနီစနစ်တွေကိုဖျက်တောက်ဖို့လိုအပ်သလိုအာရှရဲ့အဓိကထုတ်လုပ်မှုနေရာဖြစ်လာခြင်းနဲ့ဆိုရင်တော့စီကံကြီးကြပ်မှုတွေကလည်းတည်ငြိမ်ဖို့လိုအပ်ပါတယ်ခင်ဗျာ
ကိုရဲ့ကိုငြိမ်ကြပါရှင်စီကာယောဂါပိုးအတွက်ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အချိန်အတိုင်းတာတစ်ခုထိကြာအောင်မဲ့အချိန်တွေမှာစီကာဗိုင်းရပ်စ်ပိုးကူးစက်မခံရဖို့အကောင်းဆုံးနည်းလမ်းကတော့ချိန်ကိုက်မခံရအောင်ကာကွယ်ဖို့ပဲဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘရာဇီးလ်နဲ့စီကာယောဂါပိုးတည်ရောက်မှုရှိတဲ့တခြားနိုင်ငံတွေကကျန်းမာရေးဝန်ထမ်းတွေဟာအင်္ဂါနေ့ကကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးကမ္ဘာ့တဝမ်းမှာယောဂါစောင့်ကြည့်ရေးတုံ့ပြန်ရေးနဲ့သုတေသနပိုင်းတွေကိုအယုံဆိုင်လုပ်ကြဖို့ဆွေးနွေးခဲ့ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုရဲခေါင်ကပြောပြထားပါတယ်ရှင်။
ဇီကာဟာဗိုင်းရပ်စ်ပိုးအသစ်မဟုတ်ဘူးလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်ဒီယောဂပိုးကို1948ခုနှစ်ကယူဂန်ဒါမှာတွေ့ရှိခဲ့တာဖြစ်ပြီး
1960ခုနှစ်တည်းအထိလူသားတွေပေါ်တက်ရမှုမရှိခဲ့ပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကပမာဏအများပြားတဲ့ကူးစက်မှုတွေကြုံခဲ့ရပြီးတဲ့နောက်ဒီရောဂါပိုးနဲ့ပတ်သက်လို့တွေးရှိချက်အသစ်တွေပေါ်ထွက်လာခဲ့ပါတယ်။မွေးကင်းစကလေးငယ်တွေမှာ microcephaly လို့ခေါ်တဲ့ဥကောင်သေးအုံနောက်သေးပြီးမွေးဖွားလာတာဉာဏ်ရင်ချွတ်ရွေးမှုနဲ့အခြားရောဂါတွေဖြစ်ပေါ်စေတာဟာအမှန်တကယ်ပဲဇီကာကြောင့်ဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်နိုင်မှုသူတွေတနာတွေပို့လို့ဖို့လိုနေပါတယ်ခုချိန်မှာတော့တာဝန်ရှိသူတွေဟာပောက်ဖွားရှင်တန်နေတဲ့ချင်းအကောင်ရေအတွက်ကိုလျှော့ချဖို့နဲ့ယောဂါကာကွယ်တတ်အောင်လူမှုကိုပညာပေးဖို့အတွက်ကိုပို့ပြီးအာယုံဆိုင်လှုပ်ဆောင်နေကြပါတယ်ဟေတီနိုင်ငံကတရောက်လာသူတဦးကတော့ဇီကာဗိုင်းရပ်စ်ပိုးဟာဆင်းရဲမွဲတေလှတဲ့သူ့ရဲ့နိုင်ငံကိုအလွန်ဆိုးဝါးတဲ့တက်ရောက်မှုဖြစ်လာမှာစိုးရိမ်နေကြောင်းခုလိုပြောပြခဲ့ပါတယ
် In terms of fundingWe have a bit of an emergency.
ရမငွေရတဲ့အခြေအနေအရဆိုရင်တော့ကျွန်တော်တို့ဟာအရေးပေါ်အခြေအနေကြုံနေရတာပါ။အခုဆိုရင်6တွေ့တဲ့ရာသီကုန်ဆုံးတော့မှာပါ။အခုချိန်မှာယောဂကုဆက်ခံရတာတိတ်အများကြီးမတွေ့ရသေးပေမဲ့အစောဆုံး၈လလောက်မှာမိုးရသီစပြီဆိုတာနဲ့ဇီကာနဲ့တခြားချင်းကြောင့်ဖြစ်တဲ့ယောဂတွေကုဆက်ပြန့်နှံ့မှုအများကြီးကြုံတွေ့ရတော့မှာဖြစ်ပါတယ်
။ဒါကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေ UCB ကျင်းပတဲ့ဇီကာယောဂဆိုင်ရာဆွေးနွေးပွဲကိုဟေတီနိုင်ငံကိုစားပြုပြီးတက်ရောက်လာတဲ့မိုရက်ဝါဟဘာကပြောသွားတာပါ
ဒီလိုမျိုးကမ္ဘာတစ်ဖက်ကအခြေအနေတွေကိုဖြေရှင်းမှုအတွက်အမေရိကန်ဒေါ်လာ53သန်းလောက်လိုအပ်လိမ့်မယ်လို့ WHO အဖွဲ့ကခန့်မှန်းထားပါတယ
် WHO အဖွဲ့ကနာတာလီမန်ဒန်ဘီကအခုလိုပြောပါတယ
် On the research and development
ကာကွယ်ဆေးဖန်တီးတဲ့ဘက်မှဆိုရင်တော့လက်ရှိဖြစ်နိုင်ခြေရှိတဲ့ကာကွယ်ဆေးတွေထုတ်ဖို့အတွက်ကြိုးပမ်းအားထုတ်မှုတွေတည်တည်ချာချာသုံးသပ်နေပါတယ်ကာကွယ်ဆေးစထုတ်နိုင်ဖို့အတွက်ကတော့လအနှင်းငယ်လောက်လုံးမှာပါဒါပေမဲ့ဆေးထုတ်လို့သူ2ဦးလောက်ကတော့အတော်လေးကိုခီးရောက်နေပါပဲ
တစ်ဖက်မှာလည်းမျိုးဗီဇပြုပြင်ပြောင်းလဲထားတဲ့ချင်းပိုတွေဖန်နီးထုတ်လုပ်ပြီးတဘာဝတိုင်းရှိနေတဲ့ချင်းမတွေနဲ့မိလိုက်ပြီးချင်းပေါက်ဖွားလာတဲ့အခါအားနည်းတဲ့ပိုးလောက်လန်းတွေကိုပဲပေါက်ဖွားစင်မဲ့နီလန်းကိုလည်းသူတေသနာပြုနေကြပါတယ
်ဒီနီလန်းနဲ့ချင်းကောင်ရီတိုးပွားမှုကိုတိတိတသားရှော့ချပေးနိုင်မှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
စလာတိကစာဟုတ်ရဲ့တရင်ကိုအခြေခံပြီးတော့ကိုရဲခေါင်းကပြောပြသွားတာပါဒီကနေ့ညနေခင်းစီစဉ်ရဲမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင
်လီဗျားနိုင်ငံမှာ IS Islamic စစ်သွေးကြွတွေပေါ်အမေရိကန်ကမနေ့ကလေကြောင်းတိုက်ခိုက်မှုကြောင့်နိုဝင်ဘာလတည်းကထိမ့်သိမ်းခံခဲ့ရတဲ့ဆီးရီးယားတန်ရုံဝန်ထမ်းဆာဗီးယားတန်ရုံဝန်ထမ်းနှစ်ဦးသေဆုံးခဲ့ရတယ်လို့ဆာဗီးယားနိုင်ငံရဲ့ဝန်ကြီးကဒီနေ့ထုတ်ပြောလိုက်ပါတယ်ဆာဗီးယားနိုင်ငံကြီးဝန်ကြီးအိုက်ဗီကာဒက်ဆစ်အနေနဲ့ဒီနေ့ပဲဘက်ဂရက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးအခုလိုထုတ်ပြောခဲ့ရမှာဒီသေဆုံးသွားသူနှစ်ဦးဟာဆာဗီးယားတန်ရုံဆက်သွေးရရှိဆလာဂျာနာစတန်ကိုဗစ်နဲ့ဒရိုင်ဘာဂျိုဗီကာစတက်ပစ်တို့ဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာဆီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုခေတ္တရပ်ထားဖို့စီစဉ်ထားတဲ့အတိုင်းမနေ့ကအောင်မြင်မှုမရလာခဲ့တဲ့နောက်အမေရိကန်နဲ့ရုရှားနိုင်ငံတွေဟာဆီးရီးယားအပြစ်ရရေးအတွက်ကြားဝင်ညှိနှိုင်းပေးဖို့ဆွေးနွေးမှုတွေကိုဒီနေ့စတင်လိုက်ပါပြီ။ဆီးရီးယားနိုင်ငံမှာရန်သူဝိုင်းခံထားတဲ့ဒေသတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ရမှာအထောက်အကူဖြစ်စေဖို့အတွက်ရန်လိုတိုက်ခိုက်မှုတွေကိုကာလကြာရှည်ရထားပေးဖို့နီလန်ကိုရှာဖွေဖို့အတွက်နှစ်နိုင်ငံကတာဝန်ရှိသူတွေကမနေ့တောက်ကြနေ့ညနေကဂျနီဗာမြို့မှာစတင်ဆွေးနွေးခဲ့ကြပါတယ်။ဗြိတိန်ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်အနေနဲ့ဗြိတိန်နိုင်ငံကို EU ဥရောပသမဂ္ဂနဲ့မှာအထူးအဆင့်နဲ့ဆက်ထားပေးဖို့ EU ဖွဲ့ဝင်28နိုင်ငံနဲ့မနေ့ကသဘောတူညီချက်ရယူပြီးဒီနေ့မှာပဲသူ့ဝင်ကြီးဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုကိုဝင်မင်းကပြောပြပေးသွားတော့ပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Pineam ဖြစ်ပါတယ်။ VO American အသံညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 585နဲ့လိုင်းလာမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။
This program has come to you from the Voice of America, Washington.